in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ19 နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝလိုင်းပါ။ဒီညနေမှာထွက်ချတဲ့သတင်းတွေကတော့နေတိုးထိပ်သီးဆွေးဝဲကျင်းပဖို့ကောင်းဆောင်နေလန်ဒန်မြို့ကိုရောက်နေကြပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ရေးစုံစမ်းတွေ့ရှိချက်တွေနဲ့အကြံပြုချက်တွေပေါ်မယ့်အစီရင်ခံစာကိုအလွတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ကလေးငယ်တွေပညာသင်ကြားခွင့်မရအောင်ဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကဆွတ်ဆွတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့စည်ရေးပြိပခါတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့မှာတော့မနေ့ညနေပိုင်းတုန်းကပောက်ကွဲမှုဖြစ်ခဲ့လို့ကလေးငယ်2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ရပါတယ်
လုံနာတော့တဲ့အချိန်မှာခလူရောက်ကြလက်တယောက်အဲ့မှနှစ်ခံတယောက်နဲ့အဲ့ငါနှစ်နှစ်ခံမိန်းကလေးတယောက်ကတော့တခါရဲ့ပွေးချင်းပြီးဆုံးတော့
အရသာထိခိုက်သေးဆုံးမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကဆေးရချေနေနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးအကြီးအကျယ်ဝေဖန်ခံနေရတဲ့ဒေါ်ဆန်းစုကြည်ပေါ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့တုံ့သက်ချက်အကြောင်းသတင်းနဲ့အတူစီးရီးယားနိုင်ငံတွင်းကစစ်ဆေးရေးတွေကြောင့်ဝေဖန်ခံနေရတဲ့တူရကီနိုင်ငံဟာအခုကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးထိပ်သီးဆွေးနွေးပွဲမှာတော့ဒီပြင်သစ်ပြည်ထောင်ဂျာမနီကခေါင်းဆောင်တွေနဲ့ဘာတွေဆွေးနွေးနိုင်ချေရှိသလဲဆိုတဲ့နောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
မြောက်အတ္တလန္တိတ်မဟာမိတ်နေတိုးအဖွဲ့ကြီးဟာဥဆောင်မှုမဲ့သူမရှိတော့တာကြောင့်အုံနောက်တည်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ရဲ့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်သစ်သမ္မတကိုအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်။နေတိုးအကြောင်းအဲ့ဒီလိုပြောဆိုဖို့မသင့်တဲ့အကြောင်းအဖွဲ့ဝင်နိုင်ငံတွေလန်ဒန်မြို့မှာကျင်းပမဲ့နေတိုးထိပ်သီးဆွေးနွေးပွဲမဆခင်နေတိုးအတွင်းမှုချုပ်ယန်စတိုလ်တန်နဲ့Jens Stoltenberg နဲ့ဘေဂျင်းရှင်ရရင်သမ္မတထရန့်ကအဲ့ဒီလိုပြောကြားလိုက်တာပါ။ပြီးခဲ့တဲ့လကထုတ်ဝေတဲ့လန်ဒန်အခြေစိုက် The Economist Magazine နဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြည်သစ်သမ္မတမက်ခရွန်ကနေတိုးအဖွဲ့ကိုအဲ့ဒီလိုဝေဖန်လိုက်တာဖြစ်ပါတယ်။ဒီဝေဖန်ပြောဆိုခဲ့တဲ့ကိစ္စအပေါ်နောက်ပိုင်းမှာသမ္မတမက်ခရွန်ကအခုကံပြောကြားခဲ့ပြီးနေတိုးအဖွဲ့အနေနဲ့အဖွဲ့ဝင်တနင်္ဂနွေညစီကအဖွဲ့ဝင်ကြီးဘလောက်ထဲဝင်သင့်တယ်လဲဆိုတာနဲ့ပိုအရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်လှုပ်ဆောင်ဖို့အချိန်တန်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတထရန့်နဲ့သမ္မတမက်ခရွန်တို့နှစ်ဦးဟာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။နေတိုးအဖွဲ့ရဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်လို့2019ခုနှစ်မှာသူနာအာနာယပြီးကတည်းကသမ္မတထရန့်ကအာယုံဆိုင်ပြောကြားလာခဲ့တာဖြစ်ပြီးအမေရိကန်ကအသုံးစရိတ်တွေကိုအစမတန်စိုက်ထည့်ပေးနေရတယ်လို့သမ္မတထရန့်ကပြောပါတယ်။သမ္မတထရန့်ရဲ့ဥဆောင်မှုကအဖွဲ့ဝင်တွေအသုံးစရိတ်တိုးထည့်တဲ့ကိစ္စအပေါ်သိသာတဲ့အကျိုးသက်ရောက်မှုဖြစ်ပေါ်စေကြောင်းနေတိုးအတွင်းမှုချုပ်စတိုတင်ဘတ်ကဒီကနေ့အကြီးအကျယ်ပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းတွေ့ရှိချက်တွေနဲ့အကြံပြုချက်တွေပေါ်ဝင်မဲ့အစီရင်ခံစာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ကော်မတီအဖွဲ့ဝင်တွေကအစီရင်ခံစာကိုအဆုံးအပြည့်တတ်နေပြီလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်က MSNBC သတင်းဌာနကိုတင်းနှင်းလာနေနောက်ပိုင်းမှာပြောပါရယ်။အဲ့ဒီအစီရင်ခံစာကိုတရားရေးကော်မတီကိုတင်သွင်းဖို့အင်္ဂါနေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်မှာပါ။တရားရေးကော်မတီအဖွဲ့ဝင်တွေကသမ္မတထရမ့်ကိုအစီရင်ခံစာထဲကဘယ်အချက်တွေနဲ့တရားစွဲဆိုမလဲဆိုတာဆုံးဖြတ်ကြလိမ့်မယ်လို့လည်းအဒမ်ရှစ်ကပြောပါရယ်။တရားရေးကော်မတီအနေနဲ့ကလည်းသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးကြားနာမှုတွေကိုပုံထုံးနေမှာတိကျကျင်းပဖို့ရှိပါရယ်။အဲ့ဒီကြားနာမှုကတော့သမ္မတထရမ့်ရဲ့ရှေ့နေမှာပါပဲပြုလုပ်မှာပါ။ဒီဖြစ်ရအလုံးဟာလောက်ကျန်ဖန်တီးထားတဲ့ကိစ္စရာဖြစ်တဲ့အတွက်သူ့ဘက်ကရှေ့နေစီလိုမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောဆိုထားပါရယ်။ဒါအပြင်လန်ဒန်မှာကျင်းပမဲ့မြောက်အတ္တန်တိတ်စစ်စာချုပ်အဖွဲ့နေတိုးညီလာခံကိုသူတက်မဲ့အချိန်မှာဒီကြားနာမှုလုပ်မဲ့ဒီမိုကရက်တစ်ကိုလည်းသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့တာပါ။မနေ့ပြန်ကျင်းပမဲ့ကြားနာပွဲမှာတော့ဖွဲ့စည်းအုပ်ချုပ်ပုံမှာပြဋ္ဌာန်းချက်တွေအရသမ္မတသမ္မတတဦးကိုတရားစွဲဆိုနိုင်ရေးကိစ္စရပ်တွေကိုအဓိကထားမေးမြန်းများဖြစ်ပြီးတော့တရားရေးဆိုင်ရာဥပဒေပညာရှင်၄ဦးကလာရောက်ဖြေကြားကြမှာဖြစ်ပါတယ
်။နှစ်မကုန်ခင်မှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တစ်စုံတရားပေးဖို့တောင်းဆိုထားတဲ့ကန့်သက်ရေးကုံဆုံးချိန်ညှိကလာနေပြီဖြစ်ကြောင်းမ ောက်ကိုရီးယားကအမေရိကန်ကိုဒီကနေ့သတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုခရစ်စမတ်လက်ဆောင်မျိုးရွေးချယ်ရယူမလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြောင်းအမေရိကန်နဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့မြောက်ကိုရီးယားလက်ထောက်နိုင်ငံရေးဝန်ကြီးရီတေဆောင်ရဲ့ပြောကြားချက်ကိုအစိုးရပိုင်းသတင်းကကြေညာခဲ့ပါတယ်။အမေရိကန်တို့လှုပ်ဆောင်နေတဲ့တွစ်ဆုံဆွေးနွေးမှုတွေဟာနိုင်ငံရေးအမြတ်ထုတ်ဖို့လှုပ်ဆောင်နေတဲ့လက်စားမှုသာဖြစ်ကြောင်းလည်းလက်ထောက်ဝန်ကြီးတွေကဝေဖန်ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြုလုပ်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေမှာမြောက်ကိုရီးယားဘက်ကသူတို့ရဲ့နျူကလ িয়ার ပိုင်ဆိုင်မှုတွေကိုတခုမှမဖျက်ဆီးခင်ပိတ်ဆို့ရယူမှုတွေပြန်လည်ရုပ်သိမ်းပေးဖို့လိုလားနေတာကိုအမေရိကန်ဘက်ကလိုက်ရောခြင်းမရှိတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဆွေးနွေးမှုတွေဆိုင်းငံ့နေကြတာပါ။မြောက်ကိုရီးယားကအဲ့ဒီလိုသတိပေးချက်ထုတ်ပြန်တဲ့အပေါ်နေတိုးထိပ်သီးဆွေးဝဲတက်ဖို့လမ်းမျိုးကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ရိုက်တုံ့ပြန်ပြောဆိုတာမျိုးမရှိပေမဲ့သူနဲ့မြောက်ကိုရီးယားခေါင်းဆောင်အကြားကောင်းမွန်တဲ့ပုဂ္ဂိုလ်ရေးရဆက်ဆံမှုရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ရဲ့စစ်အင်အားတောင့်တင့်ခိုင်မာပုံကိုထည့်သွင်းပြောကြားခဲ့ပြီးစစ်တပ်ကိုအသုံးပြုဖို့မလိုအပ်လောက်ဘူးလို့သူအနေနဲ့ယူဆကြောင်းဒါပေမဲ့လိုအပ်ရင်တော့တိုက်ရင်အားကိုသုံးသောက်မှဖြစ်ကြောင်းသမရထွန်းကပြောကြခဲ့ပါတယ
်။ဥရောပရာတွေပြောင်းလဲမှုကြောင့်လူကျန်းမာရေးအပေါ်ထိခိုက်မှုတွေတိုးလာနေပြီးအပူရှက်တာအပူလွန်ကဲတာနဲ့ငှက်ဖျားယောဂအပါအဝင်ချင်းကြောင့်ကူးစက်တဲ့ယောဂတွေအဖြစ်များလာတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ကဒီကနေ့ပြောပါတယ်။စပိန်နိုင်ငံမက်ဒရစ်မှာကျင်းပမဲ့ဥတုရာသီဆိုင်ရာညှိနှိုင်းခံမတိုင်ခင်တရက်အလိုမှာထုတ်ပြန်လိုက်တဲ့ WHO ရဲ့အစီအခံစာမှာတော့အပူငှက်တွေလောင်ပိတ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ခွင်ထုတ်လွှတ်မှုကိုထိန်းချုပ်ကြဖို့အစိုးရတွေကိုတိုက်တွန်းထားပါတယ်။လူ့ညဉ့်ညမ်းမှုတစ်ခုထဲနဲ့တင်တန်းနဲ့ချီတဲ့လူအသက်တွေကိုကယ်တင်နိုင်လိမ့်မယ်လို့လည်းထောက်ပြထားပါတယ်။လူအဆုတ်အုံနောက်နဲ့နှလုံးသွေးလက်ပတ်မှုစနစ်တွေဟာဥရယာသီပြောင်းလဲမှုကြောင့်ဖြစ်လာတဲ့လူ့ညဉ့်ညမ်းမှုကြောင့်ပိုးပြီးတော့ထိခိုက်နေရတယ်လို့လည်း WHO ရဲ့သဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးဆိုင်ရာဌာနညွှန်ကြားရေးမှူးမယ်ရီနေရာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။နိုင်ငံတကာရဲ့ဥရယာသီဆိုင်ရာဘဏ္ဍာငွေထဲမှာကျန်းမာရေးအတွက်တိတ်ရခိုင်နှုန်းလောက်တောင်အသုံးမပြုသေးတဲ့ကိစ္စဟာတိတ်ကိုစိတ်ဆိုးဒေါသထွက်စရာကိစ္စဖြစ်တယ်လို့လည်းသူကပြောပါတယ်။ကမ္ဘာကြီးပူနေမှုကိုဖြစ်ပေါ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုတွေလူတို့ထဲမှာမနစ်ကစံချိန်တင်အမြင့်ဆုံးရောက်ခဲ့တဲ့အကျိုးဆက်အဖြစ်ကမ္ဘာအပူချိန်တွေဒီရာစုနှစ်အတွင်းအဆမတန်မြင့်တက်လာစေနိုင်တဲ့အပြင်ပျက်စီးဆုံးရှုံးမှုတွေအကြီးအကျယ်ဖြစ်လာစေလိမ့်မယ်လို့လည်းနိုင်ငံတကာဥရယာတိဆိုင်ရာပညာရှင်တွေကပြီးခဲ့တဲ့သတင်းဘက်ကပဲသတိပေးထားတာဖြစ်ပါတယ်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် American တန်ကသတင်းတွေကိုဆက်လက်ကြညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ညာကလေးငယ်တွေပညာသင်ကြားခွင့်မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်စခန်းအတွင်းပညာသင်ကြားခွင့်ကိုပိတ်ပင်ထားတာတွေရုပ်သိမ်းပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားကဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ကြောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပညာသင်ကြားခွင့်မရတဲ့အကြောင်းရေးသားထားတဲ့ Are We Not Human ဆိုတဲ့အစီအခံစာမှာ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုဆွတ်ဆွဲပြောဆိုထားတာပါမျိုးဆက်တစ်ခုလုံးပညာသင်ကြားခွင့်မရအောင်ဟန်တာထားခြင်းဟာဘယ်သူအတွက်မှအကျိုးမရှိကြောင်း HRW ရဲ့ကလေးငယ်များအခွင့်အရေးဆိုင်ရာပူးတွဲညွှန်ကြားရေးမှူး Bill Van Asvel ကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဘက်ကနီလန်ပြောင်းပြီးချင်းကပ်လှုပ်ဆောင်လာအောင်နိုင်ငံတကာအတိုင်းအဝန်းကဖိအားပေးတောင်းဆိုကြဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်အတွင်းရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကခန့်မှန်းထားကြတာပါ။ဒုက္ခသည်တွေစခန်းအပြင်ကအကြောင်းတွေမှာတက်ရောက်ပညာသင်ကြားခွင့်ကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားသလိုဘင်္ဂလားဒေ့ရှ်ကအစိုးရဆာမွေးဝဲတွေကိုဖြည့်ဆို့ခွင့်ပိတ်ပင်ထားတဲ့အပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေစခန်းအတွင်းမှာပညာသင်ပေးခွင့်ကိုလည်းပိတ်ပင်ထားပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကအသိအမှတ်မပြုပေမဲ့လည်းအဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်။
ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုအားပေးထောက်ခံထားတဲ့မူကြမ်းနဲ့ရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တာဟာသူတို့ရဲ့ပြည်ရင်းရေးကိုကြားဝင်နောက်ဆက်တဲ့လှုပ်ရဖြစ်တယ်လို့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပဲဝေဖန်ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကလူတွေအနေနဲ့ကိစ္စရပ်အတော်များများမှာလွတ်လပ်စွာလှုပ်ကန်ခွင့်ရနိုင်ကြတာပါလို့လည်းပြောပါတယ်။တရုတ်အစိုးရကလည်းမူကြမ်းနဲ့ရက်ကိုသမ္မတထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အပေါ်အင်္ဂါနေ့ကဒေါ်သာတကြီးတုံ့ပြန်ခဲ့တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကလည်းစင့်ခေါ်ကန့်ကွက်ခဲ့ပြီးတော့ဒီလှုပ်ရက်ကတရု အမေရိကန်ဆက်ဆံရေးအပေါ်ထိခိုက်စေလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအပေါ်လူ့အခွင့်အရေးချိုးဖောက်တဲ့ဟောင်ကောင်အစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားတန်ခတ်မဲ့မူကြမ်းတွေကိုအတီးပြုတ်ခဲ့တဲ့အမေရိကန်ကိုကျေးဇူးတင်တဲ့အနေနဲ့ဆိုပြီးဟောင်ကောင်ပြည်သူထောင်နဲ့ကြီးမြို့လယ်ကရင်းမြစ်တစ်ခုမှာစုရုံပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အစိုးရခွင့်ပြုချက်နဲ့တင်းငွေတွေကဒီမိုကရေစီရေးချီတက်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ကမြိုက်ရုံပုံတုံးပြီးတော့နိုင်နေတဲ့အပေါ်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကကာကွယ်ပြောဆိုသွားပါတယ်။
ဖိလစ်ပိုင်နိုင်ငံရှိပိုင်းမှာမနေ့ညကတညလုံးဝင်ရောက်တိုက်ခတ်ခဲ့တဲ့ခမူရီတိုင်ဖွန်းမုန်တိုင်းကြောင့်မြို့တော်မနီလာကလေဆိပ်ကိုပိတ်ထားရပြီးကြေးရွာအတော်များများလည်းရေကြီးတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းကြောင့်နေအိမ်အဆောက်အုံတွေနဲ့လေဆိပ်တစ်ခုပြတ်ထိခိုက်ပျက်စီးခဲ့ရပါတယ်။လက်စစ်တာအားလိုက်နေလည်းပြတ်တောက်ခဲ့သလိုလူပေါင်းတောင်းနဲ့ချီပြီးဘေးလွရာကိုပြောင်းရွှေ့ခဲ့ကြရပါတယ်။တိုင်ဖွန်းမုန်တိုင်းခမူရီဟာဆော့ဆူကွန်ခိုင်ကူဘက်မြို့ကိုဖြတ်ကျော်တိုက်ခတ်ပြီးတဲ့နောက်မြို့တော်မနီလာတောင်ပိုင်းကမ်းခြေတွေစီကိုဥတီသွားခဲ့တာပါလက်တလောမှာတော့လူသေဆုံးထိခိုက်ဒဏ်ရာရတဲ့တဲ့င်းတွေထွက်မလာသေးပါဘူးဖိလစ်ပိုင်နိုင်ငံမှာတနေ့ကိုတိုက်ဖုန်းမုန်တိုင်းအချိန်20လောက်တိုက်ခတ်လေရှိပြီးလူရာနဲ့ချီသေဆုံးလေရှိပါတယ်စီးရင်နေအရာဖိလစ်ပိုင်နိုင်ငံကို2013ခုနှစ်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟိုင်ယန်တိုက်ဖုန်းမုန်တိုင်းဟာအင်အားအပြင်းဆုံးနဲ့လူအသေးအပြောက်အများဆုံးမုန်တိုင်းဖြစ်ပါတယ်
အမေရိကန်သမ္မတဟောင်းဂျီမီကာတာဟာစီလံချောင်းပိုးဝင်တဲ့ယောဂနဲ့သူ့ရဲ့ဇာတိဂျော်ဂျီယာပြည်နယ်တောင်ပိုင်းကစီယုံတစ်ခုမှာဆေးကုသမှုခံယူနေရပါတယ်။အခြေအနေတွေတက်တာနေပြီဖြစ်တဲ့အတွက်မကြာခင်အိမ်ပြန်ရဖို့မျှော်လင့်ပါတယ်လို့လည်းသမ္မတဟောင်းကာတာရဲ့ပြောခွင့်ရသူကတင်းလာနေကပြောပါတယ်။အသက်65နှစ်ရှိနေပြီဖြစ်တဲ့သမ္မတဟောင်းကာတာဟာနှွေမာလာတုံးကလည်းချောလဲပြီးတော့အုံနောက်သွေးရောယာကနေအုံနောက်ထဲသွေးဖြစ်အားများနေတဲ့အတွက်ဆေးကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့တစ်ပတ်ကမှစီယုံကဆင်းလာတာပါ။မစ္စတာကာတာဟာဒီနေ့ပိုင်းတွင်အတွင်းကျန်းမာရေးပြဿနာအတော်များများကိုရင်ဆိုင်ကြော်လွားခဲ့ရပါတယ်။သူဟာသမရတာဝန်ကတွေကနေအနားယူပြီးတဲ့နောက်ကျမ်းမာရေးတိတ်မကောင်းတဲ့ကြာကပဲ10စုနှစ်4စုနေပါကြာလာတဲ့အထိသူ့ရဲ့မွေးရဇာတိဂျော်ဂျီယာပြည်နယ်အနောက်တောင်ပိုင်း Plains မြို့လေးကမာရာဟနာဘမ်တစ်ဖျားကျောင်းတင်းငွေကျန်းစာတင်တန်းမှာတလနှစ်ကြိမ်လောက်စာတင်ပေးနေတာပါ။သူဟာအမေရိကန်ပြည်ထောင်စုရဲ့အသက်အရှည်ဆုံးသမရတဦးလည်းဖြစ်ပါတယ
်။အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးအင်္ဂါညနေခင်းအတွက်သတင်းပေးပို့ချက်တွေတဲ့ကရခိုင်ပြည်နယ်ဘက်ကအရက်သားထိခိုက်သေဆုံးမှုဖြစ်နေတဲ့စစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမနေ့ညနေပိုင်းတုန်းကပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ကလေးငယ်2ဦးအပါအဝင်လူ3ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။ဒေသခံမြန်မာစစ်တပ်နဲ့ဒေသခံတွေကတော့မပေါက်ကွဲသေးတဲ့လက်ကျန်ဘုံပေါက်ကွဲမှုဖြစ်နိုင်တယ်လို့ယူဆနေကြတာပါ။လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကအရက်သားတွေရဲ့ထိခိုက်သေဆုံးနေရတဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါရှင်။
မြောက်မြို့နယ်ရှင်းပြန်တော်ရက်ကွယ်မှာမနေ့ကညနေပိုင်းလောက်ကလက်နေကြီးတလုံးပေါက်ကွဲခဲ့ပြီးကလေးငယ်2ဦးပွေရှင်ပြီးတည်ဆုံပြီးနောက်တူဦးကတော့ဆေးရုံမှာပဲဒဏ်ရာနဲ့တည်ဆုံခဲ့တာပါပေါက်ကွဲမှုအတွင်းနောက်ထပ်လူ4ဦးထက်မနေ့ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ဂယုနာလိုင်းတွဲလူရှင်တင်တာဝန်ရှိသူတို့ကပြောပါတယ
်အဲဟိုမြောက်အလေးစေးအောက်ဆုရှင်းပြန်တော်ဟိုအလေးစေးအောက်ဆုရှင်းပြန်တော်ရက်ကွယ်ပေါ့အဲ့ဒီမှာကျွန်တော်တို့ကိုညတောင်းတာကတော့ဘလို့ community ဟိုဟာဘုံဆန်ကြပြီးတော့လူနာတွေတဲရရဆိုပြီးတော့အတောက်ကြရဲအဲ့ဒါကြောင့်အခုတို့အရေးပေါ်ကားကတော်ပြီးတော့ဟိုဟာပေါ့ကားအနေလူနာတော့တဲရပေါ့လူနာတော့တဲရအချိန်မှာဟာခလူယောက်ျားလေးတယောက်အသက်5နှစ်ခံတဲအောင်မြဲအသက်5နှစ်ခံမိန်းကလေးတယောက်ကတော့တခါလေးပွေချင်းပြီးဆုံးတော့တယ်နောက်ထပ်4ယောက်ကတော့နောက်ထပ်5ယောက်ကတော့တည်ပြင်းပြင်းထန်ထန်ပေါ့အဲအဲ့အရာအကုန်လုံးအကုန်လုံးဟာအရေးပေါ်အန်ဒူလန်ကားနဲ့နေပြီးတော့စိတ်ဝင်ပို့ပေးလိုက်တယ်။စိတ်ဝင်ရောက်လို့တဏှာကြီးဝင်းကျင်တော့မှနောက်ပဲအမျိုးသမီးအသက်20နဲ့တနည်းခန့်ရှိတဲ့အမျိုးသမီးကြီးလည်းတရားဆက်ပြီးတော့စိတ်ဝင်ပေါ်မှာပဲဆုံးသွားပါတယ်
။ဒဏ်ရာကြောင့်စိတ်ဝင်တင်ထားရသူ၄ဦးအနက်2ဦးရဲ့ဒဏ်ရာတွေကပြင်းထန်တယ်လို့လည်းပြောပါတယ်
။အခုလောလောဆယ်ကျန်တဲ့၄ယောက်လူနာထိမှာတော့နောက်နှစ်ယောက်ကတော့ဒဏ်ရာရတယ်ဒါပေမဲ့သူ့ရင်လောက်တဲ့အခြေအနေတော့၂ယောက်ကတော့မရှိဘူးနောက်နှစ်ယောက်ကတော့ပြင်းပြင်းထန်ထန်လေးတွေ့မယ်ဆိုရင်ခြေပြက်လက်ပြက်ချီအဆင့်ချီရောက်နေတဲ့ယောက်ကအဲတွေ့မယ်ဆိုတော့တိုက်ပွဲကတော့မရှိပါဘူးမျိုးတဲ့ပြင်းမှာတိုက်ပွဲမရှိဘူးဒါပေမဲ့အကောတော့ကြားတာကတော့အဲ့လိုပဲဟိုဟာ ကျားကျင်ကျဲဟိုဆိုရင်ပတ်ခွေတာလို့ဖြစ်တယ်အသေးစိတ်တော့မသိဘူးလေ။နောက်ပိုင်းတိုင်း
စစ်ဌာနရှောက်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကတော့မြောက်မြို့ပေါ်မှာတိုက်ပွဲဖြစ်ပေါ်တာမရှိခဲ့ပဲအခုပောက်ကွေးမဟုတ်အရင်လက်ကြံမုံဖြစ်နိုင်တယ်လို့ပြောပါတယ်။မင်းကတိုက်ပွဲလဲအဲ့မှာမဖြစ်တာမရှိဘူး။ပြင်တက်ကလည်းဖြစ်တာမရှိဘူး။နော်ဒေသကတော့တိုက်ပွဲဖြစ်ပြီကတိုက်ပွဲဖြစ်မှာကဘုံကြီးဆိုတာပြစ်လို့ရတယ်လို့တိုက်ပွဲဖြစ်မယ်လို့ပြောလို့ပြောပါ။ကျွန်တော်တို့ရ နော်လည်းဒါတော့မသိအဲ့ဒီဘုံသူခုနတွေ့ရင်းနဲ့ဟုတ်လားဆော့ဟုတ်လားဒီဟာပါလဲဆိုတော့မကြောက်ခဲနဲ့တွေ့နေတာထားပေါ်လာ
ညအုပ်မျိုးပေါ်မှာမနေ့ကတိုက်ပွဲဖြစ်ပေါ်တာမရှိပဲတခြားနေရာတွေမှာတိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့ရခိုင်လက်နက်ကိုင်အေပြောခွင့်ရခိုင်ဒုခကပြောပါတယ်
ဒီဇင်ဘာလ2ရက်နေ့မှာတော့ဒီအရင်ဒီဇင်ဘာလ2ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဒီပုံနာရွှန်းမြို့နယ်ကျေးရှိရွာရဲ့အနောက်မြောက်ဘက်အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာပေါ့နော်အဲ့ဒီမှာတိုက်ပွဲထားဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်မြောက်ဦးမြို့နယ်နဲ့လက်ရွာရဲ့အရှေ့မြောက်ဘက်တောင်တန်းမှာလည်းပဲတိုက်ပွဲဆက်လက်ပြီးတော့ဖြစ်ပွားခဲ့တာရှိတယ်ဟိုဒီနေ့ဒီဒီဇင်ဘာလ3ရက်မနေ့7:20မိနစ်မှာမြေပုံမြို့နယ်မီးကြောင်တဲရွာနဲ့ဒီတောင်ကြီးရွာအကြမ်းမှာဒီရန်ကုန်စစ်တွေကလာမှပုံမှာပေါ့နော်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်ဆိုတော့အဲ့ဒီမှာတော့မြန်မာစစ်တပ်ဘက်ကတော့ထိခိုက်ကြဆုံမှုတွေရှိတယ်လို့တော့ဟိုလုံးလုံးစီသိရတယ်ဘယ်နေရောက်လဲဆိုတဲ့အသေးစိတ်ကတော့ကျွန်တော်တို့ဟိုညနေပိုင်းလောက်မှသိရမယ်ဗ
ျညဦးမျိုးတွေကကြေးရွာတချို့မှာဒီဇင်ဘာလ3ရက်နေ့ကနေစတင်ပြီးရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီး3ရက်အတွင်းညဦးမျိုးတွေမှာအရသာတည်ဆုံးသူ3ဦးနဲ့ထိခိုက်ဒဏ်ရာရသူ12ဦးထိရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတတ်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါံဆန်းစုကြည်ပေါ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့သဘောထားအမြင်ဘယ်လိုရှိသလဲဆိုတာတင်ပြပေးကြပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်ခံနေရတဲ့ဒေါံဆန်းစုကြည်ဟာတကယ်တမ်းခက်ခဲရှုပ်ထွေးတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပြီးသူမအနေနဲ့စစ်တပ်ကိုလမ်းကြောင်းမှန်ပေါ်တင်ပေးနိုင်မှုမျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်မှာနှိပ်စက်နှင်းပန်းမှုနဲ့ပတ်သက်ပြီးစစ်တပ်ကိုဖိအားပေးနိုင်မှုအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုကန်တကီပြည်နယ်လူဝီဘီလ်တက္ကသိုလ်မက်နော့ကောနဲစင်တာမှာလုပ်တဲ့အခမ်းအနားတွေ့မှာတော့တနင်္လာနေ့ကအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်မတ်သိန်ကီထိုက်စူးစီးတင်ပြထားတာနားဆင်ပါရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးအမေရိကန်ပြည်ထောင်စုရဲ့မြန်မာဆိုင်ရာမူဝါဒတွေမှာဦးဆောင်တိုက်တွန်းသူအထက်လွှတ်တော်အမတ်အများစုကောင်းဆောင်အထက်လွှတ်တော်အမတ်မစ်မက်ကောနဲကလူးဝစ်ပေဒက်ကသူမက်ကောနဲစင်တာမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့အမေရိကန်နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးမှုအတွင်မြန်မာအရေးကိုတီးခြားမေးမြန်းခဲ့တာဖြစ်ပါတယ်ရိုဟင်ဂျာအရေးအကြီးအကျယ်ဝေဖန်ခံရတဲ့ဒေါံဆန်းစုကြည်အပေါ်သဘောထားနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်မက်ကောနဲကမေးမြန်းခဲ့တာမှာနိုင်ငံသားဝင်ကြီးပွန်ပီယိုကအခုလိုပြောပါတယ
် Those are the two polar ends of the choices that she faces there. From the United States perspective, we don't choose leaders, we choose good outcomes. And so our
ဒီမှာအနေနဲ့လောကစန့်ကျင်ကွဲလဲတဲ့အစွန်းတစ်ဖက်ကြားရွေးချယ်ရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါ American ပြည်တော်စုရဲ့ရှိတော်ကတော့ကျွန်တော်တို့အနေနဲ့ခေါင်းဆောင်တွေကိုမရွေးပါဘူးကျွန်တော်တို့ကရလက်ကောင်းတွေကိုရွေးချယ်ပါတယ်ဒါကြောင့်လဲမြန်မာစစ်တပ်အပေါ်မှာဖိအားပေးနိုင်ဖို့ကျွန်တော်တို့လုပ်ပါတယ်။အရင်အစိုးရတုန်းကဒါမျိုးလုပ်ဖို့ညှင်းခဲ့ပါတယ်။ဒီလူတွေကတကယ်ကိုမကောင်းဘူးဆိုတာကိုကျွန်တော်တို့ပြောထားပြီးပါပြီ။နောက်ဒီကိစ္စမှာဆိုရင်လဲဒီလောက်ရက်တွေမှာပါဝင်ပတ်သက်သူတွေကကျွန်တော်တို့အားလုံးအတွက်လဲချင်းချောင်းမှုဖြစ်ပါတယ
်။2019ခုနှစ်ဩဂုတ်လနှောင်းပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတင်းချီထွက်ပြေးခဲ့ရမှုနောက်ပိုင်းမြန်မာစစ်တပ်တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တာဖြစ်ပါတယ်။ရွှေကြရီအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဒေါက်ဆာဆူချီဘက်ကရှုတ်ချပြောဆိုဖို့ရည်တည်ပေးဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာကဝေဖန်ခံရတဲ့အပြင်ဒီမိုကရေစီရေးချိုးဖောက်မှုကာလကချင်းမြင့်ခံရတဲ့နိုင်ငံတကာဂုဏ်သူဆောင်စုတွေလည်းပြန်ပြီးရုပ်သိမ်းခံခဲ့ရပါတယ်။ဩဇာကြီးတဲ့အမေရိကန်အထက်လွှတ်တော်မှမစ်မက်ကောနဲကတော့သူနဲ့ဒေါက်ဆာဆူချီကြားမှာဆယ်စုနှစ်နှစ်ခုကြာခိုင်မာတဲ့ဆက်ဆံရေးရှိကြောင်းဆဲချိုရေးကနေဒီမိုကရေစီဘက်ကိုအသွင်ကူးပြောင်းဖို့ကြိုးပမ်းမှုကိုလည်းသူ့အနေနဲ့စိတ်ဝင်စားစောင့်ကြည့်ခဲ့ကြောင်းဒါပေမဲ့အကြီးအကျယ်ဝေဖန်ခံရတဲ့ဒေါံဆန်းစုကြည်ရဲ့ဆောင်ရွက်ချက်တင်တဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် But there seems to be some backsliding and she's been under a lot of criticism for not
ဒါပေမဲ့ဆွေးနွေးမှုတချို့ ရှင်းနေပုံရပါတယ်သူလည်းအကြီးအကျယ်ဝေဖန်ခံနေရပါတယ်စစ်တပ်အတွက်ယက်တီပေးမှုကြောင့်မဟုတ်ပဲအဲ့ဒီမှာဖြစ်နေတဲ့ရိုဟင်ဂျာတွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးပိုပြင်းပြင်းထန်ထန်တုံ့ပြန်နေကြတာပါသူကိုချီးမြှင့်ထားတဲ့ဂုဏ်သူဆောင်စုတွေကိုလည်းပြန်ပြီးရုပ်သိမ်းနေကြပါတယ
်ဒေါက်ဆာဆွကြည်ဟာစစ်တပ်ကိုမသိမ်းသွင်းနိုင်မဲ့ဆုံးဖြတ်ချက်မျိုးကိုကျင့်သုံးနေမိပြီလားနောက်ဆုံးမှာအရှုံးနဲ့ရင်ဆိုင်သွားရနိုင်တဲ့အန်ဒီယေရှိလားဆိုပြီးအထက်လွတ်တော်အမတ်မက်ကော့နက်ကမေးခွန်းထုတ်ပြီးနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုမေးမြန်းခဲ့တာပါ
But the military's got an awful lot of power and she's facing a true conundrum.
Sitak ka tai pi ana ji ni bi. Tuma a nei ne tage ko be jet nan ja chin ni ne yin sai ni ya da ba. Chanaw ro ye myo lwin che myo man che ga ro man kan ne ya lat twe thwat la nai ye twe tuma a nei ne aswan kon saung ye me lo yong ji ba de. Nai ngan a twe pi tu re a twe thuru ko lan chaung paw ya aw po po tuma ga lo la ni ba de.
A myo tha democracy a phwet chou NLD ana ya yu pi na Rohingya pyatana phye shin ye a twe.ကုလအကြီးအကဲဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်ထွက်ပေါ်လာပြီးမကြခင်မှာပဲရခိုင်မြောက်ပိုင်းပြည်ပခါဖြစ်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပေမဲ့ထွက်ပြေးရသူတွေကိုပြန်လက်ခံမယ်လို့ပြောပါတယ်ဒါပေမဲ့ကုလသမဂ္ဂရဲ့ဆန့်ရွက်ချက်တွေကဗက်လိုက်တယ်လို့အစိုးရကပြောဆိုပြီးကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အချက်လက်ရှာအဖွဲ့နောက်အခုနောက်ဆုံးဖွဲ့တဲ့မြန်မာဆန်ရကုလသမဂ္ဂစုံစမ်းစစ်ဆေးရေးမစ်ရှင်တို့ကိုပြည်ဝင်ခွင့်မပေးပါဘူးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကမအောင်မြင်သေးတဲ့တစ်ချိန်တည်းမှာပဲမျိုးရုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့နိုင်ငံတကာတရားရုံး ICC မှာလည်းအမှုဖွင့်ခံထားရတာဖြစ်ပါတယ
်လောက်ကန်ရှာပါလို့မိမိရဲ့ရရကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်စနစ်ဆိုပြီးတော့တတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရပါတယ်။ဒီတားကောင်တွေတဲမှာမြန်မာနိုင်ငံသားတွေလည်းအများပြားပါဝင်နေပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံတွေနဲ့ဖြစ်နေလဲ။လူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရတော်ရှင်နေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမြေမြန်ကြမယ်ပရိုဂရမ်တွေကိုကြည့်ကြပါလိမ့်မယ
်။ဒီကနေ့ညစီစဉ်တင်ဆက်မဲ့အင်္ဂါညတရက်လီလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တူရကီသမ္မတရီဆက်ဒါရစ်အာရဝန်ဟာအခုလန်ဒန်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးထိပ်သီးဆွေးနွေးပွဲရဲ့အပြင်ဘက်မှာတော့ပြင်သစ်ဗြိတိန်နဲ့ဂျာမနီခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။တူရကီဟာကပ်တပ်ဖွဲ့တွေကိုဥတီထားတဲ့စီးရီးယားနိုင်ငံတွင်စစ်ဆင်ရေးတွေကြောင့်အတော်လေးကိုဝေဖန်ခံနေရတာပါ။တူရကီနိုင်ငံဟာသူလက်ခံထားတဲ့စီးရီးယားဒုက္ခသည်တွေနဲ့ပတ်သက်လို့ဥရောပရဲ့အကူအညီတွေကိုလည်းလိုလားနေပါဗျ။အစ္စတန်ဘူမြို့ကနေဒိုရီယန်ဂျုံးစ်ရေးသားပေးပို့ထားတဲ့သတင်းကိုတော့ကိုသားညွန်ဦးပြောပြပေးပါရှင်။
တူရကီသမ္မတအနေနဲ့ဗြိတိန်ဂျာမန်နဲ့ပြင်သစ်ခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာဦးစားပေးဆွေးနွေးမယ့်အကြောင်းအရာတွေကတော့ဆီးရီးယားရေကိစ္စနဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်ဖြစ်လာတဲ့တန်းနဲ့ချီတဲ့ဒုက္ခတွေတွေအကြောင်းဖြစ်မယ်လို့မျှော်လင့်ရပါတယ
်။ He is quite transparent on his demands. Definitely he asks for
သူတောင်းဆိုမယ့်ကိစ္စတွေကအတော်လေးရှင်းရှင်းလင်းလင်းရှိမှာပါ။ဥရောပဘက်ကပို့ပြီးတော့ဆောင်ရွက်ပေးဖို့သူ့ဘက်ကတောင်းထားပါတယ်။ဒါလည်းဖြစ်တင်ပါတယ်လေ။တူရကီအနေနဲ့ကဆီးရီးယား၃တန်းခွဲ၄တန်းလောက်ကိုလက်ခံထားရတာပါ။ဒါဟာဥရောပဘက်ကအားနေချက်ဆိုတာလေအမှန်ပါပဲဥရောပဘက်ကဦးစားပေးချက်ကဒုက္ခသည်တွေဝင်ရောက်နေတာတွေကိုရပ်တန့်ဖို့သူတို့ကိုပြန်လှည့်သွားစေဖို့ပါပဲ
တူရကီနိုင်ငံရဲ့အကြီးအကဲတန်တမန်ဟောင်းအာဒင်ဆီလ်ဇန်ပြောတော့တာဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်ကပ်တပ်ဖွဲ့တွေကိုစစ်ဆင်ရေးလုပ်ခြင်းအဖြစ်တူရကီတပ်တွေထိန်းချုပ်လိုက်တဲ့နေမြေတွေကိုဆီးရီးယားဒုက္ခသည်နှစ်တန်းလောက်ပြန်ပို့နိုင်မယ့်အခွင့်အလမ်းရှိလာနိုင်တယ်လို့တူရကီသမ္မတအာဒူဝန်ကတော့ပြောနေပါတယ်ဒီမှန်ချက်အောင်မြင်ဖို့ဥရောပဘက်ကအဓိကကြနေတယ်လို့အာဒူဝန်ကယူဆထားတယ်လို့ကလာဒီယိုဟော့စတက်ကသူနိုင်ငံတကာဆက်ဆိုင်ဌာနရဲ့ပမောခဆာဟက်ဂူဗင်စ်ကပြောပါတယ
် Turkey doesn't have the money first and foremost
အိုးအိနေရာစီစဉ်ရေးလုပ်ပေးဖို့တူရကီမှာငွေမရှိပါဘူးဒါ့အပြင်တခြားဥရောပတိုင်းပြည်တွေပါဝင်လာခြင်းအဖြစ်ဒီစီစဉ်တွေအတွက်တရားဝင်မှုပိုရလာပါမယ် ဆိုတော့နိုင်ငံရေးအရာရောဗန္ဒာငွေကြေးအရာပါထောက်ခံကူညီမှုလိုပါတယ
်။ဥရောပမှာပြောနေတာကတော့တူရကီကအခုလိုလုပ်နေတာတွေဟာကဲဆက်လာတဲ့ဆီးရီးယားနိုင်ငံရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဆိုတာပါပဲ။ဒါပေမဲ့လည်းသမ္မတအာဒူဝမ်ရဲ့ဒုက္ခသည်အစီအစဉ်အပေါ်မှာဥရောပဘက်ကထောက်ခံမှုရဖို့အတော့ကိုခက်ခဲခဲရှိမယ်လို့အာဒန်ဆာဆင်ကပြောပါတယ
်။ When it comes to Europeans,It is true that they already made
clear that they see these moves on contrary to the stability of the Syrian country. And that they are going to be able to do it. And that they are going to be able to do it. And that they are going to be able to do it. That being, Turkey ma anethaa takhu ne, ne thaiwen ya ne de, Syria dokha dere go, Syria miao pae ga akhu dhe ta re go, atin jay piyan po ra ga le, taya ma wen bu lo turu ga tamha ne da ba.
ဆီးရီးယားကကတ်တွေပေါ်မှာတူရကီရဲ့ထိုးစစ်တွေနဲ့ပတ်သက်လို့ရှိရင်ပြည်သက်သမ္မတအမန်နျူအယ်မခရွန်ကအပြင်းထန်ကိုဝေဖန်နေတာပါကတ်တွေရဲ့ဒေသမှာအာရတီကိုနေရာချထားပြီးတော့ဒေသတွင်းလူမျိုးနဲ့တိုင်းပြည်ချင်းတွေတရှိမှုကိုပြောင်းပြစ်ဖို့အတွက်တူရကီကလုပ်နေရဆိုပြီးတော့ဝေဖန်ခံရပါတယ်ပြည်သက်သမ္မတဟာအုံနောက်အလုံးမလုပ်သူဆိုပြီးတော့တူရကီသမ္မတဘက်ကပြန်လည်ဝေဖန်ထားပါတယ်တူရကီအနေနဲ့ဥရောပနိုင်ငံတွေကိုအပေါ်စီးကနေပြီးတော့ပြောဆိုနိုင်တဲ့အနေအထားမှာရှိတယ်လို့ဆာဟက်ဂူဗင်းစ်ကမြင်ပါတယ
် A couple of times you know he not only hinted but he
ဒီလိုရဲလို့တဲ့စစ်စီရင်တဲ့ပတ်သက်လို့ဝေဖန်မယ်တူရကီကိုဖိအားပေးမယ်ဆိုရင်တော့ဒုက္ခတွေတွေဖွင့်ပေးလိုက်မယ်ဆိုပြီးတူရကီသမ္မတကအချင်းချင်းပြောနေတာဟာအရေးအမွေသဘောမဟုတ်ပါဘူးဒါဟာဥရောပတိုင်းပြည်တွေအနေနဲ့သူ့စဉ်းစားချက်အပေါ်လေးထားဖို့အာဒိုဝမ်ဘက်ကနေပြောနိုင်ဆိုနိုင်တဲ့အခွင့်အာဏာမှုပါပဲ
အာဒိုဝမ်အနေနဲ့ဆီးရီးယားဒုက္ခတွေကိုပြန်ပို့ဖို့ပြည်တွင်းဖိအားတွေတိုးမြှင့်ရင်ဆိုင်နေရတယ်လို့ပဲဥရောပခေါင်းဆောင်တွေအနေနဲ့ကလည်းဒုက္ခတွေပိုတိုးလာမှာကိုစိုးရိမ်စရာဖြစ်နေပါတယ်။ဒါကြောင့်မလို့တူရကီခေါင်းဆောင်နဲ့ဒီဥရောပခေါင်းဆောင်တွေကြားမှာအခုဆွေးနွေးပွဲတွေအတွင်းသဘောတူညီမှုတစ်ခုရဖို့အတွက်အလားအလာတော့ရှိနေတယ်လို့ဆိုရမှာပါခင်ဗျာ
။ကိုသားညုံဦးပါရှင်။အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ကနေအင်္ဂါညနေခင်းအစီအစဉ်တွေကိုည9:00နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်တလဲပြောပြပေးပါအောင်ရှင
်။မြောက်တလန်တိတ်မဟာမိတ်နေတိုးအဖွဲ့ကြီးဟာဥဆောင်မှုမဲ့သူဥဆောင်မဲ့သူမရှိတော့တာကြောင့်အုံနောက်တည်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ရဲ့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်သစ်သမ္မတကိုအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်။နေတိုအကြောင်းအရည်လိုပြောဆိုပုံမတင်ကြောင်းတဲ့အဖွဲ့ဝင်နိုင်ငံတွေလန်ဒန်မြို့မှာကျင်းပမယ့်နေတိုထိပ်သီးဆွေးနွေးမှစခင်နေတိုအဖွဲ့အတွင်းမှချုပ်ယန်စတောလ်တန်ဘတ်နဲ့ဘေဂျင်းရှင်ယန်ရင်သမ္မတထရန့်ကဒီကနေ့အရည်လိုပြောကြားလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားဆက်ဆိုနိုင်ရေးစုံစမ်းတွေးရှိချက်တွေနဲ့အကြံပြုချက်တွေပါဝင်မဲ့အစီရင်ခံစာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်ကော်မတီအဖွဲ့ဝင်တွေကအစင်ခန်းစားကိုအပြည့်သက်နေပြီလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်က MSNBC သတင်းထံ MSNBC သတင်းဌာနကိုတင်းနေတာနေနောက်ပိုင်းမှာပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေပညာသင်ကြားခွင့်မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်စခန်းအတွင်းပညာသင်ကြားခွင့်ကိုပိတ်ပင်ထားတာတွေကိုရုတ်သိမ်းပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြပြီးလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားကဒုက္ခသည်စခန်းတွင်းမှာနေထိုင်နေကြတဲ့ကြောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပညာသင်ကြားခွင့်မရကြတဲ့အကြောင်း HRW ကအထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ricks ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.